ငញ្ញရဲကိုအပြုံးတပွင့်ကနေစားရတယ်လို့ကမ္ဘာငញ្ញရဲနိုဘယ်ဆုရှင်မာသာထရီဇာကပြောခဲ့မှုပါတယ်မြန်မာနိုင်ငံမှာပြည်တွင်းစစ်တမ်းကိုနိုင်ငံသားအားလုံးခံစားနေရတာအနည်း80နီးပါးရှိပါပြီဒါကြောင့်ကမ္ဘာမှာအရှိကြဆုံးပြည်တွင်းစစ်လို့တော့ကမ္ဘာစာနယ်ဇင်းတွေကတင်စားပြောဆိုနေကြပါပြီဒီလိုတင်စားခံရတာဟာဂုံယူဝမ်းမြောက်စရာမဟုတ်ဘူးဆိုတာကိုနိုင်ငံသားတွေသိနေပါတယ်ဒါကြောင့်ပြည်တွင်းစစ်ရပ်ပြီးငញ្ញရဲရဖို့ပြည်သူတွေအထူးလိုချင်နေတာကလည်းမျက်ဝါးထင်ထင်ဖြစ်ပါတယ်ဒါနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ကလည်းပြီးခဲ့တဲ့ပြည်တော်စုနေကအခုလိုထည့်သွင်းပြောဆိုသွားပါတယ
်ပြည်လူလူတို့အားလုံးကတော့ငြိမ်းချမ်းရေးလိုချင်ပါတယ်တာမန်ပြည်သူတွေထဲမှာငြိမ်းချမ်းရေးမလိုချင်တဲ့လူရယ်လို့မရှိဘူးလို့ကျွန်မကတော့ယုံကြည်ပါတယ
်ငြိမ်းချမ်းရေးလိုလာတဲ့အကြောင်းကိုဆရာကြီးသခင်ကိုရိုမိုင်းကစပြီးအခုခေတ်ကြောင်းသားပြည်သူတွေအထိနီလန်းမျိုးစုံနဲ့ထုတ်ဖော်ပြသနေပါတယ်လက်တလုံးမှာဆိုရင်မတန်ဆွမ်းသူတွေကတော့မြကြီးနာမျိုးကနေပြည်တော်ကိုခြိတက်ပြီးငញ្ញញရေးထောက်ခံနေတာတွေ့ရပါတယ်။အဲဒီလိုပြည်တွင်းပြည်ပဝိုင်းဝန်းတိုက်တွန်းနေတဲ့ငញ្ញញရေးအတွက်ကိုပြီးခဲ့တဲ့၅နှစ်မှာတော့တမရဟောင်းဦးသိန်းစိန်အစိုးရကသူ့တပ်တန်းအတွင်းမဖြစ်မနေလုပ်ရတဲ့အခါမှာစီးတွေပေါင်းတွေမူတွေရေးဆွဲပြီးစတင်ခဲ့တယ်လို့ NLD အစိုးရကလည်း21ရာစုပင်လုံညီလာခံဆိုတဲ့အမည်နဲ့ငញ្ញញရေးအတွက်ဆက်ပြီးအကောင့်ထဲဖော်နေတာတွေ့ရပါတယ်။ဒါနဲ့ပတ်သက်လို့88မျိုးဆက်ငញ្ញញရေးနဲ့ပွင့်လင်းလူအဖွဲ့စည်းကကိုမင်းစရာကအခုလိုသုံးသက်ပါတယ်
။ငញ្ញញတောက်ပြီးတော့လုပ်ငန်းစဉ်တွေမှာဥသိမ်းစရာကလုပ်သွားတဲ့ငញ្ញញလုပ်ငန်းစဉ်အဲ့ဒါဆို energy ဆိုတာကဆက်ပြီးတော့ကယ်ရီလုပ်တယ်။လုပ်တဲ့အခါမှာလည်းလူပြောင်းပြီးတော့လုပ်တယ်။မူကတော့ဥသိမ်းစရာလက်ထက်ကမူတိုင်းပဲသွားတယ်။အဲ့ဒါဘာလို့ဆိုတော့ SCA ကိုအခြေခံသောတည်တော်စုငញ្ញញညီလာခဲ့တယ်။ဒါကသွားတယ်။တကယ်တည်တော်စုငញ្ញញညီလာခဲ့ပုံပေါ်လာတဲ့နိုင်ငံရေးဆိုင်ရာအမျိုးသားအပေါ်ကြီးချက်ကိုယူပြီးတော့မှသွတ်တော်ကအတီးပြူပြီးတော့မှဖွဲ့စည်းပုံကိုပြင်မယ်ဆိုတာ process ကိုသွားရတယ်။အဲ့တော့ကျွန်တော်နားလည်လို့ပြောရမယ်ဆိုရင်ဦးသိန်းစိတ်ကချခဲ့တဲ့အခြေခံမူတဲ့သွားနေတဲ့ process အရဖြစ်ပေါ်လာမဲ့ငញ្ញញညီလာခံပြီးမှသွားမဲ့ဖွဲ့စည်းပုံပြင်ဆင်ရင်းနဲ့အရင်တော့က energy နဲ့အတူစုပြောခဲ့တဲ့သွတ်တော်ကသွတ်တော်ပပူပေါင်းဆောင်ရွက်ပြီးတော့ပါကျွန်တော်88ငင်းပွင့်နေပါလားအဲ့လိုမျိုးပါဝင်လို့ကနေကျွန်တော်ဖွင့်စည်းဖို့ပြင်ဆင်ရေးဆက်လက်ခံယူဖို့ပေါ့ဗျာနမထိုးဖို့အဲ့လာကြီးကတောက်တဲရောက်တယ်လို့ကျွန်တော်ခံစားရတယ်ဗျာ
ဒါပြင်ငញ្ញញရေးဆွေးနွေးမဲ့လက်တက်ကင်တော်လိုင်းရေးအဖွဲ့တွေအနေနဲ့တီဇဲဥတွေတွေလိုက်နာရမယ်2008ဖွင့်စည်းပုံကိုလိုက်နာရမယ်ဆိုတဲ့တမ်မတော်ရဲ့မူ6ချက်ဆိုတာကဆွေးနွေးပွဲတွေအတွက်အဖူးအထစ်တစ်ခုဖြစ်နေတယ်လို့ထောက်ပြကြပါတယ်တီဇဲဥတွေတွေကတိုင်းရင်းသားဒန်းတို့ညီမျှမှုမရှိလို့ဆိုပြီးလက်တက်ကင်တော်လန်နေတဲ့အဖွဲ့တွေအနေနဲ့ဒါကိုလိုက်နာရမယ်ဆိုတာဟာဆွေးနွေးပွဲသားလမ်းကိုပိတ်ထားရရောက်နေတယ်လို့တိုင်းရင်းသားအဖွဲ့တွေကရှုမြင်ကြပါတယ်။အဲ့ဒီအပြင် NCA ဆိုတဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကိုလက်မှတ်ထိုးမှပဲ21ရာစုပင်လုံညီလာခံတက်ခွင့်ရမယ်ဆိုတဲ့အကန့်အသတ်ပေါ်လာပြန်ပါတယ်။ဒီလိုအခြေအနေတွေကြောင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်က NCA စာချုပ်ကိုလက်မှတ်ထိုးပြီး21ရာစုပင်လုံညီလာခံမှာပါဝင်ကြဖို့တိုင်းရင်းသားအဖွဲ့တွေကိုဖေဖော်ဝါရီလ12ရက်နေ့ကပင်လုံကြောက်တန့်ရှိမှာအခုလိုတိုက်တွန်းလိုက်တာတွေ့ရပါတယ
်အခုပင်လုံညီလာခံဖြစ်မြောက်ဖို့အတွက်စ조사နေတဲ့အစုအဖွဲ့များပုဂ္ဂိုလ်များဟာကျမတို့ပြည်သူများသုံးလို့မကုန်နိုင်မဲ့ငြင်းချမ်းရေးအမွေနှစ်ကိုစုဆောင်ပြီးတော့ထားခဲ့ပေးခဲ့ကြပါတယ်ထပ်လောင်းပြီးတော့လည်းကျမအနေနဲ့အထူးပဲငြင်းချမ်းရေးစာချုပ်ကိုလက်မှတ်မထိုးရသေးတဲ့ကျမတို့ရဲ့တိုင်းသားအစုအဖွဲ့တွေကိုမေတ္တာရက်ခံကြပါလေ။တတိရှိရှိနဲ့ကိုယ့်ကိုယ်ကိုယုံကြည်စွာနဲ့လက်မှတ်ထိုးလိုက်ပါ။ကျမတို့ရဲ့21ရာစုပင်လုံထဲမှာပါဝင်လိုက်ကြပါ။ကျမတို့အားလုံးဟာပြည်သူပြည်သားအားလုံးဟာဒီပါဝင်မှုကြောင့်ဘယ်လောက်နှလုံးစိတ်ဝမ်းအေးချမ်းကြမလဲ။ဘယ်လောက်ကျေးဇူးတင်ကြမလဲ။ဘယ်လောက်ဤတိဖြစ်ကြမယ်ဆိုတာစဉ်းစားကြပ
ါ NCA သဘောတူစာချုပ်ကို UNFC အပါအဝင်တိုင်းရင်းသားအဖွဲ့တွေလက်ခံထားတာတွေ့ရပေမဲ့လက်မှတ်ထိုးအောင်စီရင်မှုအသွင်ဆောင်တာထက်အင်အားသေးတယ်လို့ယူဆတဲ့မြောက်ပိုင်းအဖွဲ့တချို့ကိုစီရေးရအပေါ်စီးရအောင်ထိုးစစ်ဆင်နေတယ်ဆိုတဲ့ဆွဆွဲချက်တွေကိုလည်းတက်မတော်ဘက်ကခံနေရပါတယ်တခါနှစ်ပေါင်းများစွာအာဏာချုပ်ကန်ခဲ့တဲ့တက်မတော်ကိုဒီမိုကရေစီဆက်စစ်နိုင်ငံတွေမှာလို့အစိုးရရဲ့အောက်မှာထားနိုင်တဲ့အခြေအနေမဟုတ်သေးပဲအစိုးရနဲ့အာဏာရှင်ပြိုင်ဒါမှမဟုတ်အစိုးရအထက်ကလို့ဖြစ်နေတယ်လို့မြန်မာအရေးလေးလာသူတွေကတောက်လျှောက်ထောက်ပြဝေဖန်နေပါတယ်ဒီလိုအခြေအနေမှာ21ရာစုပင်လုံညီလာခံကိုအားခဲဆောင်ရွက်နေတဲ့ဒ တောင်ဆန်းစုကြည်အတွက်ထင်တိုင်းမပေါက်နိုင်တာကိုလည်းတွေ့နေရပါတယ်။အခုဆိုရင်ညီလာခံကိုဒီလာထဲမှာကျင်းပမယ်လို့ယူရပါမယ်။မက်ချ်လာကိုရွှေ့လိုက်ရပါတယ်။၂၁ရာစုပင်လုံညီလာခံကိုဘေးကသာစောင့်ကြည့်နေရတဲ့ရှင်းလေးလုံးမျိုးဆက်တွေကတော့ NLD အစိုးရရဲ့စောင့်ချက်တွေကိုမိဖက်အတွင်နဲ့ဝေဖန်ထောက်ပြနေကြပြီးအစိုးရနဲ့တပ်မတော်ဘက်ကတောင်ဆန်းစုကြည်ပြောသလိုသဘောထားကြီးကြီးနဲ့တပြီလုံးအပြစ်ရက်ကြေညာတဲ့တယ်လို့ပြောဆိုကြပါတယ်။ဒါနဲ့ပတ်သက်လို့ဒေါက်တာရံမျိုးသိန်းကအခုလိုဆိုပါတယ်။
ကောင်ကန်စစ်ကြီးကလေသူကအများကြီးပြောလို့ရှိတယ်ကိုဘာရမလဲဆိုတာကကိုဘာပေးနိုင်မလဲဆိုတာကိုစဉ်းစားဖို့လိုအပ်တယ်ဆိုတာအမှန်တကယ်တော့အစိုးရနဲ့တတ်မတော်အနေနဲ့တော့ကောင်ကန်စစ်ကြီးပြောသလိုပဲကိုဘာပေးနိုင်မလဲဆိုတာကိုကိုဘာပေးပြီးတော့စဉ်းစားအဖြေရှာဖို့လိုအပ်တယ်ဖြစ်နေတယ်အဲ့ဒီလိုကိုဘာပေးနိုင်မလဲဆိုတဲ့အဖြေဟာလည်းပဲတနိုင်ငံလုံးအပြစ်ခတ်ချက်ဆဲကြောင်ချိန်ညာချက်ဖြစ်တဲ့နေလို့ကျွန်တော်တော့မြင်ပါတယ
်ကိုမိုးသီးစွန်ကလည်းသူ့အယူဆကိုအခုလိုပြောပါတယ
်ခုယောက်ပိုင်းခွဲတွေမပါဘဲနဲ့ငင်းညာရေးစပြောဆက်သွားမယ်ဆိုရင်ဘာပြည့်ငင်းညာရေးကအလားလာမကောင်းဘူးအဲ့တော့ကျွန်တော်တို့အနေနဲ့မြင်တာကတော့ဒီတိုင်းရင်းသားတိပခကြီးကအဓိကပြဿနာတစ်ခုလည်းရှိတယ်အဲ့ဒါကဘာလဲဆိုတော့တပြီလုံးတိုင်းတာနဲ့တိခရစေကြီးလှုပ်ဖို့လိုပါတယ်ပြီးတော့မှကျွန်တော်ငင်းညာရေးစကားပြောဖို့လိုတယ်အဲ့လိုမှမဟုတ်ဘူးတိခရစေမလို့ဘူးနိုင်ငံရေးကဒီလိုပဲဆက်ပြောမယ်ဆိုလို့ရှိရင်တော့ယုံကြည်မှုကရမှာမဟုတ်ဘူးဒီတွင်းစစ်ကဆက်ပြီးတမ်းရာရှည်နေဦးမှာပဲလို့ကျွန်တော်တော့မြင်တယ်အခုပဲဒီ ABSF ကကောင်းဆောင်တစ်ယောက်ဖြစ်တဲ့ကိုမင်းတေးကိုပန်းတာပါဒီဒိဗေကဘာလဲဆိုလို့ရှိရင်ဒီဥပဒေအောက်ထဲမှာဒီငင်းကြိုင်းသွားလုလုတဲ့လူတွေအာမခကျစီမရှိသေးဘူးဆိုတော့ပြအဲ့တော့အပြစ်ခရစရေးလုံမှတတိယပြင်ပြောမယ်ဆိုရင်တပြီလုံးတိုင်းတာနဲ့ Amnesty International လို့ဟာမျိုးတွေကြေညာဖို့အဲ့ဒါမျိုးတွေလုပ်နေတယ်အဲ့ဒါတွေမလို့ပဲနဲ့နိုင်ငံရေးအစွန်းလေးကမလို့ဘူးအပြစ်ခရစေမလို့ဘူးဆိုရင်ဘယ်လိုမှငင်းညာရေးအဆောက်လို့မရ
ငင်းညာရေးဆိုတာအတင်းကျပ်ဖိအားပေးလို့မရနိုင်ပဲနားလည်မှုတွေနဲ့တိဆောက်မှသာရနိုင်တယ်လို့အထွေးခေါ်ပညာရှင်အိုင်းစတိုင်းကပြောဘူးပါတယ်ဒါနဲ့ပတ်သက်လို့ကမ္ဘာနိုင်ငံတွေမှာအောင်မြင်သွားတဲ့ငင်းညာရေးဆွေးနွေးပွဲတွေမှာလည်းတွေ့နိုင်ပါတယ်မြန်မာနိုင်ငံမှာလည်းငင်းညာရေးအောင်မြင်အောင်နားလည်မှုတွေကိုအချိန်တိုတိုအတွင်းဘယ်လိုတိဆောက်ကြမလဲဆိုတာစောင့်ကြည့်ရမှာဖြစ်ကြောင်းပါခင်ဗျာ